This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောဂါနဲ့ပြင်ဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့စက်တင်ဘာလ30ရက်နေ့ရဲ့ရေဒီယို NUG မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
ရေဒီယို NUG သတင်းစင်များမင်္ဂလာပါခင်ဗျာခုချိန်အစပြီးရေဒီယို NUG ရဲ့မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ပြည်သူ့ပိုင်ပြည်စည်းတွေကိုလှည့်လည်ခိုးယူနေတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုအလစ်တိုက်ခတ်ခဲ့ရမှာ3ဦးထပ်မံနေသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မကွေးတိုင်းပခုတ်ကူကိုင်းမြိုင်မြို့နယ်တွင်းမပြူစောတိရွာမှာအများပြည်သူပိုင်ပစ္စည်းတွေကိုလှည့်လည်ခိုးယူနေတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုအလစ်ဝင်ရောက်တိုက်ခတ်ခဲ့ရမှာ3ဦးထပ်မံသေဆုံးခဲ့တယ်လို့မြိုင်ပကဖကထုတ်ပြန်ထားပါတယ်။စက်တင်ဘာလ28ရက်မွန်းလွဲ၂နာရီကမှတွင်းမပြူရွာအတွင်းရှိစစ်ကော်မရှင်တပ်နဲ့ပြူစောတိတွေကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့ကအလစ်ဝင်ရောက်ချောင်းမြောင်းပစ်ခတ်တိုက်ခတ်ခဲ့တာလို့ဆိုပါတယ်။တိုက်ခတ်မှုတွင်စစ်ကော်မရှင်တပ်နဲ့ပြူစောတိ3ဦးထပ်မံသေဆုံးခဲ့ပြီး MA1 တပ်လက်ကိုသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီတိုက်ခတ်မှုကိုမြိုင်ပကဖတပ်ခွဲ1တပ်ခွဲ2ပြည်သူ့လွတ်မြောက်ရေးတပ်ပေါင်းစု PLC ကမ္ဘာတပ်ပေါင်းစုနဲ့A+ တပ်ပေါင်းစုတို့ကပူးပေါင်းလှုပ်ဆောင်ကြတာလို့သိရှိရပါတယ်ခင်ဗျာ။ဆလဘီပသိမ်မုံရွာလမ်းမှာစစ်တပ်အင်စည်းကားကိုတားဆီးစစ်ဆေးရာပြစ်ခတ်မှုဖြစ်ပြီးစစ်သုံးပစ္စည်းတွေသိမ်းဆည်းရရှိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စက်တင်ဘာလ28ရက်ည7နာရီကမှမင်းတို့မျိုးဘက်မှပသိမ်မုံရွာလမ်းအတိုင်းကြောက်တိုင်စစ်တပ်အထိုင်စခန်းကိုမောင်းနှင်လာတဲ့အနောက်ရောင်အင်စည်းကားတစ်စီးကိုတော်လှန်ရေးတပ်ဖွဲ့ဝင်ကကြောက်တိုင်ရွာအနီးမှာစစ်ဆေးရန်တားဆီးခဲ့ပေမဲ့လည်းရက်တက်ခြင်းမပြုဘဲဆက်လက်မောင်းနှင်ပြီးတော်လှန်ရေးတပ်ဖွဲ့ဝင်တွေကိုပစ်ခတ်ခဲ့တဲ့အတွက်ပြန်လည်ပြစ်ခတ်မှုဖြစ်ပွားခဲ့ကြောင်းဗမာပြည်ကာကွယ်ရေးတပ် USBA တာဝန်ခံထံမှသိရှိရပါတယ်။ပြစ်ခတ်မှုတွင်စစ်တပ်ဖွဲ့ဝင်3ဦးဟာဒဏ်ရာများရရှိပြီးထွက်ပြေးသွားခဲ့တယ်လို့သိရပါတယ်။အဲဒီနောက်စစ်တပ်တပ်ဖွဲ့ဝင်တွေထွက်ပြေးသွားခဲ့တဲ့ကားကိုမိရှုဖျက်ဆီးခဲ့ပြီးကားပေါ်မှ40မမပုံသီး၅လုံး၊စစ်ဝတ်တန်းစာတစ်စုံ၊ဖုန်းတစ်လုံး၊လက်ထိပ်တစ်စုံ၊အဆောင်ရည်ရာတစ်မျိုးနဲ့ကွန်ဒုံးနှစ်ခုအပါအဝင်အခြားပစ္စည်းတွေကိုသိမ်းဆည်းရရှိခဲ့တယ်လို့သိရှိရပါတယ်။ထွက်ပြေးသွားတဲ့စစ်တပ်ဖွဲ့ဝင်တွေကိုည7နာရီကမှမင်းတို့မျိုးမှ light truck ကားစီးနဲ့စစ်သားများအင်အားအပြည့်နဲ့စံကြီးရွာနီးကိုလာရောက်ခေါ်ဆောင်သွားခဲ့တယ်လို့သိရှိရပါတယ်။အခုဖြစ်စဉ်မှာစစ်တပ်ဖွဲ့ဝင်တွေကိုလွတ်မြောက်စေခဲ့တဲ့အတွက်အနာဂတ်မှာတတ်မှတ်စည်းကမ်းများကိုဖောက်ဖျက်မောင်းနှင်လာတဲ့မြည်သည့်မော်တော်ယာဉ်ကိုမဆိုပစ်ခတ်ဖမ်းဆီးမှာဖြစ်ကြောင်းတော်လှန်ရေးတပ်ဖွဲ့တွေကသတိပေးထားပါတယ်။ဒါပြင်စစ်တပ်မှလာမဲ့စစ်ကြောင်းထုံးမှုများအတွက်ပြင်ဆင်နေတယ်လို့သတင်းများရှိတဲ့အတွက်အနီးဝန်းကျင်ကြေးရွာများရှိပြည်သူများအနေနဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားရန်တိုက်တွန်းထားပါတယ်။ပသိမ်မုံရွာလမ်းမကြီးပေါ်မှာည6နာရီနောက်ပိုင်းမော်တော်ယာဉ်များတွာလာမှုကိုတော်လှန်ရေးတပ်ဖွဲ့တွေကပိတ်ပင်ထားပြီးလမ်းစည်းကမ်းများကိုလိုက်နာရန်ပြည်သူများကိုအကြိမ်ကြိမ်သတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတကားဂျိုးပင်ကောင်းမြို့နယ်ဥယျာဉ်ကြီးရွာမှာစစ်တပ် drone ဘုံကျဲမှုကြောင့်ဆယ်တန်းကျောင်းသားတိုက်ဆုံနေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စက်တင်ဘာလ28ရက်ညနေပိုင်းမှာပဲခူးတိုင်းဂျိုးပင်ကောင်းမြို့နယ်အလဲကုန်းရဲစခန်းမှာတက်ဆွဲထားတဲ့စစ်သားတွေကဥယျာဉ်ကြီးရွာကို drone နဲ့ဘုံကျဲတိုက်ခတ်ခဲ့ကြောင်းဒေသသတင်းများအရသိရပါဗျ။အဲ့ဒီတိုက်ခတ်မှုကြောင့်အသက်18နှစ်အရွယ်မောင်အိုင်စတိုင်းဟာနေမှာဆမီဝဲအတွက်စာကြက်နေစဉ်ဘုံစာထိမှန်ပြီးရင်မက်တရားနဲ့ပွဲချင်းပြီးတိုက်ဆုံခဲ့တဲ့ပြင်နေအိမ်လည်းပျက်စီးခဲ့တယ်လို့သိရပါဗျ။ဒါပြင်ဂျိုးပင်ကောင်းမြို့နယ်နဲ့အုပ်ဖုံမြို့နယ်အဆက်ရှိဒေါင်းစပါကွင်းရွာ၊မြို့ကန်ရွာ၊ဖလံပင်ရွာနဲ့ရွာသိပ်ရွာတို့မှာလည်းစက်တင်ဘာလ26ရက်နဲ့29ရက်နေ့များက drone နဲ့တိုက်ခတ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ ဆက်လက်ပြီးတော့စရုံးမြို့မှာလေကြောင်းတိုက်ခတ်မှုကြောင့်ကလေးငယ်များပါဝင်အရသာရှိဦးသေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စက်တင်ဘာလ29ရက်မွန်လယ်ပိုင်း3နိုင်ကံမှာကချင်ပြည်နယ်မြကြီးနားမြို့ရှိလေလံစခန်းမှာတက်လာတဲ့ဂျက်လီ2စီးဟာစရုံးမြို့ဈေးတန်းနဲ့အနီးနားရှိတောင်ကုန်းနေရာများကိုဘုံ၄ချိန်တံမနဲ့ကျဲချတိုက်ခတ်ခဲ့ကြောင်းဒေသသတင်းတွေကသိရပါဗျ။ဘုံကျဲတိုက်ခတ်မှုဟာចောင်းသားများចောင်းဆင်းကျင်နဲ့တိုက်ဆိုင်နေတဲ့အတွက်ကလေးငယ်များနဲ့ဈေးတန်းအတွင်းဈေးဝယ်ထွက်နေသူများထိခိုက်သေဆုံးမှုများပြားခဲ့တယ်လို့သိရပါဗျ။တေဆုံးသူများထဲမှာဥမာမူလက်အသက်30အရွယ်ဒေါ်တိတ်လွေအသက်50အရွယ်မဆနာဥအာရွယ်ရဲ့ဇနီးနဲ့တားဖြစ်သူចောင်းသားတူဦးနဲ့အမည်မသိအမျိုးသားတူဦးပါဝင်ကြောင်း KNG မှာဖော်ပြထားပါတယ်။ဒဏ်ရာသူ9ဦးနဲ့6ဦးဟာပြင်းထန်ဒဏ်ရာများရရှိထားပြီးစေကုသမှုခံယူနေရတယ်လို့သိရှိရပါတယ်ခင်ဗျာ။အခုဒီခါပလောဝမြို့ကိုစစ်ကောင်မရှင်တပ်ကဘုံကျဲတိုက်ခတ်ခဲ့တာကြောင့်အရသာ2ဦးသေဆုံးပြီး19ဦးဒဏ်ရာရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ချင်းပြည်နယ်ပလောဝခရိုင်ပလောဝမြို့ကိုစစ်ကောင်မရှင်တပ်ကဘုံကျဲတိုက်ခတ်တဲ့အတွက်ကြောင့်အရဲသား2ဦးသေဆုံးပြီး19ဦးဒဏ်ရာရခဲ့တယ်လို့ We Left ပလောဝကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ29ရက်နေ့လယ်12နာရီခွဲအချိန်မှာစစ်ကောင်မရှင်တပ်ကဂျက်လီရင်နဲ့3ချိန်တိုင်ပေါင်900ဘုံ3လုံးကျဲချတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခတ်မှုတွင်အသက်40အရွယ်ဒေါ်သူစာဝင်းခေါ်ဘုံဘုံနဲ့အသက်18နှစ်အရွယ်မတ်မြမြခင်တို့2ဦးနေရာမှာပဲသေဆုံးသွားခဲ့တယ်လို့သိရပါတယ်။ဒါပြင်ဒေသခံပြည်သူ19ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာပြင်းထန်ကအသက်အန္တရာယ်ဆိုးရင်ရသူတွေပါရှိနေသေးတယ်လို့ဆိုပါတယ်ပလောဝမြို့ကိုအရခတ်တက်တော် AA က2024ခုနှစ်ဇန်နဝါရီလ14ရက်နေ့တဲကအပိသက်သိမ့်ပိုက်ထိန်းချုပ်ထားနိုင်ခဲ့တာဖြစ်ပါလိမ့်ခင်ဗျာဆလဘီတင်ဆက်ပေးမဲ့စီးရဲတဲ့ကတော့နန်းဆော့ကြီးရွာမှာစစ်ကော်မရှင်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူတဦးဒဏ်ရာရတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတောင်တက် PSLF DNLA တပ်မဟာနှင့်နေမြေကြောင်မဲမြို့နယ်နန်းဆော့ကြီးရွာမှာစစ်ကော်မရှင်တပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အမျိုးသားတဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။စက်တင်ဘာလ29ရက်နေ့လယ်2နာရီခွဲအချိန်မှာနန်းဆော့ကြီးရွာကိုစစ်ကော်မရှင်တပ်ကလေကြောင်းကနေပေါင်150ဘုံတစ်လုံးနဲ့လက်နက်ကြီး6လုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲဖြစ်ပေါ်တာမရှိဘဲအရသာပြည်သူလူထုတရှိရာကိုရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးအမျိုးသားတဦးထိမှတ်ဒဏ်ရာရရှိကပြောင်းမှုဆိုင်ခင်းတွေပျက်စီးသွားခဲ့တယ်လို့သိရပါတယ်။အလားတူပဲမိုင်းလုံမြို့နယ်ပန်းသမီးကြီးရွာမှာစစ်ကော်မရှင်တပ်ကတိုက်ပွဲဖြစ်ပေါ်တာမရှိဘဲလေကြောင်းမှပေါင်900ဘုံနှလုံးကျဲချတိုက်ခတ်ခဲ့ရာဘုံကြီးကျောင်းနဲ့နေအလုံး20ထိမှန်ပျက်စီးခဲ့ပါလေခင်ဗျာဆလဘီတင်ဆက်ပေးမဲ့စီးရဲတဲ့ကတော့မြောက်ရီမြို့နယ်မှာစစ်တပ်ကဒရုန်းနဲ့၄ရက်ဆက်တိုက်ခိုက်မှုကြောင့်စာသင်ကျောင်းဘုံကြီးကျောင်းများပျက်စီးပြီးဒေသခံများထွက်ပြေးတင်းရှောင်နေရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စက်တင်ဘာလ26ရက်မှာစတင်ကစစ်တပ်ဟာဂရင်းပြည်နယ်မြောက်ရီမြို့နယ်ရှိမင်းလက်ပန်းရွာဖလူးရွာနဲ့မေတော်သလီဒေသတို့ကိုဒရုန်းများနဲ့ဘုံကျဲတိုက်ခတ်ခဲ့ကြောင်းဒေသသတင်းတွေအရသိရပါတယ်တိုက်ခတ်မှုတွေကြောင့်အရဲသားများထိခိုက်သေဆုံးမှုရှိခဲ့ပေမဲ့လည်းစာသင်ကျောင်းများနဲ့ဘုံကြီးကျောင်းများပါဝင်အဆောက်အအုံများပျက်စီးခဲ့တယ်လို့သိရပါတယ်စက်တင်ဘာလဇန်ပိုင်းမှာစတင်ကစစ်တပ်နဲ့ BGF ဟာအာရှလမ်းမကြီးကိုပြန်လည်ထိုးဖောက်ဝင်ရောက်လာကမြောက်ရီမျိုးတို့စစ်ကြောင်းထိုးခဲ့ပြီးတဲ့နောက်လေကေကော်မျိုးဘက်ကိုဆက်လက်စစ်ကြောင်းထိုးလာရာလေကေကော်မျိုးတင့်နဲ့လမ်းကြောင်းတစ်လျှောက်ရှိကြေးရွာများမှဒေသခံပြည်သူများထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်။မိုးရွာရာသီဖြစ်တဲ့အတွက်စစ်ဘေးရှောင်ပြည်သူများဟာအမိုးကာနဲ့စားဝတ်နေရေးအတွက်အခက်အခဲများရင်ဆိုင်နေရပြီးထိုင်းမြန်မာနယ်စပ်ရှိတောင်ရင်မြေကမ်းဘေးမှာတဲထိုးနေထိုင်ရသူများရှိနေတယ်လို့သိရပါတယ်။ဒါပြင်ကိုယ်ဝန်ဆောင်မိခင်များကလေးငယ်များနဲ့တက်ကြီးရွယ်အိုများအတွက်စေဝါနဲ့ကျန်းမာရေးစောင့်ရှောက်မှုများလိုအပ်နေတယ်လို့သိရှိရပါတယ်ခင်ဗျာ။အခုတကစင်ကူးမြို့နယ်မှာစစ်တပ်လေကြောင်းတိုက်ခတ်မှုကြောင့်မြို့သမီးလေးဦးသေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စက်တင်ဘာလ28ရက်ညနေ 9:00 ခန်းမှာတရဦးလေဒါစကန်မှဂျက်ဖိုက်တာတစ်စီးဟာစင်ကူးမြို့နယ်ကံတောင်ကျေးရွာရှိစာသင်ကျောင်းတစ်ခုကိုဘုံကျဲတိုက်ခတ်ခဲ့ရမှာမြို့သမီး2ဦးသေဆုံးပြီး4ဦးဒဏ်ရာရရှိခဲ့ကြောင်းသတင်းရရှိပါတယ်။အလားတူမိထီလာလေဒါစကန်မှဂျက်ဖိုက်တာတစ်စီးဟာစင်ကူးမြို့နယ်မာလဲကျေးရွာနေရှိဆယ်တခုနီးကိုလေကြောင်းတိုက်ခတ်ခဲ့ရမှာမြို့သမီး2ဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရဲတဲ့ကတော့လေကြောင်းတိုက်ခတ်ခံရပြီးအညာမြေတပ်ပေါင်းစုရဲဘော်၃ဦးကြာဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အညာမြေတပ်ပေါင်းစုစခန်းခွဲတစ်ခုကိုစစ်ကော်မရှင်တပ်ကလေကြောင်းမှပစ်ခတ်တိုက်ခတ်ခဲ့ရမှာရဲဘော်၃ဦးကြာဆုံးခဲ့ရတယ်လို့အညာမြေတပ်ပေါင်းစုကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ28ရက်နေ့ညနေပိုင်းမှာလေကြောင်းတိုက်ခတ်ခံခဲ့ရတာဖြစ်ပြီးအညာမြေတပ်ပေါင်းစုမှရဲဘော်သေမင်းအသက်20တောင်ဝန်စခန်းမူတက်စိန်မူကြာဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပြင်တပ်ပေါင်းစုဝင်တွေဖြစ်ကြတဲ့ God of မြိုင်မှရဲဘော်ဗလာ16နှစ်နဲ့ PLPDF မှရဲဘော်နိုင်ကြီး34နှစ်တို့လည်းကြာဆုံးခဲ့တယ်လို့သိရှိရပါတယ်။အဖိုးတန်လာတဲ့ဆုံးရှုံးမှုတွေအတွက်ဖုံမပြနိုင်အောင်ကြေကွဲခံစားရပြီးတော်လှန်ရေးအတွက်ရဲဘော်တွေရဲ့မိဘများအတွက်နဲ့ကျွန်တော်တို့အတွက်ယခုဆုံးရှုံးမှုများကိုပြန်လည်တောင်းယူကူစားသွားမယ်လို့အသိပေးထားပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းကောက်လုံချက်တွေကို Radio NUG သတင်းတောက် Castle နဲ့ဗရဲဘူတို့ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးမိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါသောတာရှင်များရှင်။အခုချိန်အစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုကျွန်မຫນွေဦးမိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။KNPP ဥက္ကဋ္ဌနဲ့ NUG ယာယီသမ္မတတို့တွေ့ဆုံပြီးတော်လှန်ရေး Federal Democracy နဲ့စစ်ဘေးရှောင်အရေးများဆွေးနွေးခဲ့တဲ့တင်ကိုဥစွာတင်ပြပေးပါမယ်။အမျိုးသားရင်သွေးရေးအစိုးရ NUG နိုင်ငံတော်ယာယီသမ္မတဒူဝါလရှိလာနဲ့ခရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ဥက္ကဋ္ဌခူဦးရဲတို့တွေ့ဆုံဆွေးနွေးခဲ့ကြောင်းစက်တင်ဘာလ29ရက်နေ့မှာတင်ထုတ်ပြန်ထားပါရယ်။ခေါင်းဆောင်တို့အနေဖြင့်လက်ရှိနိုင်ငံအတွင်းဖြစ်ပေါ်နေသောတော်လှန်ရေးအခြေအနေများကြုံတွေ့နေရသည့်တော်လှန်ရေးဆိုင်ရာစိန်ခေါ်မှုများကိုအတူရင်ဆိုင်ကြော်လွှားနိုင်ရန်နှင့်အနာဂတ်ဖက်ဒရယ်ဒီမိုကရေစီတိုင်းပြည်တည်ဆောက်ရေးလုပ်ငန်းစဉ်များကိုဆွေးနွေးခဲ့ကြရလို့ဖော်ပြထားပါသည်။ထို့အတူတိုင်းပြည်အနှံ့အကြမ်းဖက်စစ်တပ်၏ပြစ်မှတ်မခွဲခြားဗုံးကျဲတိုက်ခိုက်မှုများကြောင့်ထိခိုက်သေးဆုံးခဲ့ရသည့်မိသားစုများထိခိုက်ဒဏ်ရာရကုသနေရသူများနဲ့အသက်အိုးအိမ်စီးဆင်းများဆွန့်လွတ်လျက်ထွက်ပြေးတိမ်းရှောင်နေကြရသည့်စစ်ပေးရှောင်ပြည်သူများအတွက်လူသားစာနာကူညီရေးဆိုင်ရာများကိုလည်းဆွေးနွေးခဲ့ကြရလို့သိရှိရပါတယ်ရှင်ဆက်လက်ပြီးစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့ကြားကာလစကိုင်းဖက်ဒရယ်ယူနစ်အစိုးရစစ်စစ်ရေးရွေးချယ်ရေးကော်မရှင်တွင်ပါဝင်ကြမိစကိုင်းဖက်ဒရယ်ယူနစ်အတွင်းရှိနိုင်ငံရေးအင်အားစုတို့မှတာဝန်ရှိသူများတွေ့ဆုံဆွေးနွေးတဲ့တင်ကိုတင်ပြပါမယ်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့ကြားကာလစကိုင်းဖက်ဒရယ်ယူနစ်အစိုးရစစ်စစ်ရွေးချယ်ရေးကော်မရှင်နဲ့ပါဝင်ကြမိစကိုင်းဖက်ဒရယ်ယူနစ်အတွင်းရှိနိုင်ငံရေးအားစုတို့မှတာဝန်ရှိသူများဟာစက်တင်ဘာလ29ရက်နေ့မနက်10:00အချိန်တွင်ဗီဒီယိုကွန်ဖရင့်မှာတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်တွေ့ဆုံဆွေးနွေးပွဲတွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးနောက်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်တဦးကကြာကာလစကိုင်းဖက်ဒရယ်ယူနစ်အစိုးရစစ်စစ်ရွေးချယ်ရေးကော်မရှင်၏လုပ်ငန်းတာဝန်များနှင့်ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းပြောကြားခဲ့လို့သိရပါတယ်။ထို့နောက်စကိုင်းဖက်ဒရယ်ယူနစ်အတွင်းရှိနိုင်ငံရေးအားစုများမှကိုယ်စားလှယ်များကလည်းအကြံပြုသုံးသပ်ချက်များကိုဆွေးနွေးခဲ့ကြပြီးစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဘက်ကလည်းပြန်လည်ရှင်းလင်းဖြေကြားခဲ့ကြပြီးနောက်မွန်လွယ်12:15မိနစ်အချိန်တွင်စီဝေအားအောင်မြင်စွာရုတ်သိမ်းခဲ့လို့ဖော်ပြထားပါတယ်။အဆိုပါတွေ့ဆုံဆွေးနွေးပွဲတွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနှင့်ယူနစ်လွှတ်တော်ကိုယ်စားလှယ်များအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှကိုယ်စားလှယ်များစကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းများကောင်စီမှကိုယ်စားလှယ်များစကိုင်းဖက်ဒရယ်ယူနစ်တွင်ရှိနာဂရှမ်းနီကဒူကနန်ချင်းတိုင်းဒါအင်အားစုများမှကိုယ်စားလှယ်များစကိုင်းဖက်ဒရယ်ယူနစ်တွင်ရှိပြည်သူ့အုပ်ချုပ်ရေးအဖွဲ့များမှကိုယ်စားလှယ်များစကိုင်းဖိုရမ်ဖက်ဒရေးရှင်းမှကိုယ်စားလှယ်များစကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံရေးဆွဲခဲ့သည့်ကော်မရှင်မှကိုယ်စားလှယ်များစကိုင်းတိုင်းဒေသတပိတ်အင်အားစုမှကိုယ်စားလှယ်များတက်ရောက်ခဲ့ကြကြောင်းထုတ်ပြန်ထားပါတယ်ရှင်စစ်ကော်မရှင်ရဲ့ရေချောင်းလေချောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုများကိုရခိုင်ကထက်ပုံမှုသတိထားကြဖို့အာရခတ်တပ်တော်တိုက်တွန်းတဲ့သတင်းကိုဆက်လက်တင်ပြပါမယ်အရခဒေတာအတွင်းကမိဘပြည်သူများအနေဖြင့်စစ်ကော်မရှင်ရဲ့ရေချောင်းလေချောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုရန်ကိုရခိုင်ကထက်ပုံမသိထားကြဖို့နဲ့စစ်ရေးတရီအပြေဝအချိန်မရွေးရှိကြဖို့အရခတပ်တော်ကတိုက်တွန်းချက်ထုတ်ပြန်ထားပါတယ်စစ်ကော်မရှင်တပ်ဟာအရခဒေတာအတွင်းတိုက်ပွဲများနဲ့အရခဒေတာအဆက်3နေရာမှာဖြစ်ပွားနေတဲ့တိုက်ပွဲများတွင်အထိခိုက်ကြဆုံးများစွာနဲ့ရင်ဆိုင်နေရပြီးတပ်ပြတ်နေသလို၎င်းတို့အတမဆူဆောင်းထားတဲ့တပ်ဖွဲ့ဝင်များဟာတိုက်ခိုက်လို့စိတ်မရှိပဲရှေ့တန်းနောက်တန်းများတွင်အခွင့်ရလင်ရတယ်လို့ပဲပြောင်းချင်းတက်ပြေးချင်းအလံဖြူထောင်ဝင်းရောက်ချင်းတို့နေစဉ်ဖြစ်ပျက်နေရလို့ဆိုပါတယ်မြေပြင်တိုက်ပွဲများမှာအကြဆုံးများစွာရင်ဆိုင်နေရတဲ့စစ်ကော်မရှင်တပ်ဟာအရခဒေသတွင်ကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့မြို့ရွာများကစာတင်ကြောင်းဈေးဆေးရုံဈေးခန်းနဲ့ဘုံကြီးကျောင်းနေရာများအပြင်လူစုလူဝေးရှိနိုင်တယ်လို့ယူဆတဲ့နေရာများအားနေညအချိန်မီလေးကျောင်းရေကျောင်းလက်နက်ကြီးပစ်ခတ်တိုက်ခိုက်မှုများပုံမလုံးဆောင်လာနေရလို့သိရပါတယ်ထို့ကြောင့်မိဘပြည်သူများအနေနဲ့စစ်ကော်မရှင်ရဲ့ရေချောင်းလေချောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုရန်ကိုရခိုင်ကထက်ပုံမသတိထားကြဖို့နဲ့စစ်ရေးတရီအပြေဝအချိန်မရွေးရှိကြဖို့ကိုတိုက်တွန်းထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက် Question နဲ့ပရေဖို့တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုအညီကြီးပါဆက်လက်တင်ပြနေပါတယ်။အခုတစ်ခါမှာတော့ကျူတင်ကာကွယ်ပါအေးအေးမိဝေဒနာလို့မြင်ရတဲ့ကျမရဲ့ပညာပေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
မ
မိုးရွှင်းနဲ့ဆောင်းရာသီရောက်ပြီးဆိုရင်နာစည်းခြင်းတလူလူလေချောင်းနာခြင်းတလူလူဖြစ်လာပြီးဟိုနာတစစ်စစ်ဒီနာတစစ်စစ်နဲ့နေလို့ထိုင်လို့ခါလည်းမကောင်းဘူးဒါဆိုရင်တော့အေးမိတဲ့လက္ခဏာတွေခံစားနေရတာသိကြနေပါပြီဒီလိုလက္ခဏာတွေဟာလူတိုင်းကြုံရလေးရှိတာမို့အေးမိတဲ့အကြောင်းကိုအားလုံးအနေနဲ့သိထားသင့်ပါတယ်အေးမိယောဂအကြောင်းလေးကိုဆက်လေ့လာကြည့်အောင်နော
်ဘာကြောင့်အေးမိတာလဲ
အသက်ရှူလမ်းကြောင်းရဲ့အပေါ်ပိုင်း upper respiratory tract မှာယောဂဘူးကူးဆက်ခံရတဲ့အတွက်ကြောင့်အေးမိလက္ခဏာတွေခံစားရပါတယ်အဓိကကတော့နှာခေါင်းနဲ့လေကြောင်းမှာယောဂဘူးဝင်တာဖြစ်ပါတယ်ယောဂဘူးဆိုတာမှာအသက်ရှူလမ်းကြောင်းတဲကိုဝင်နိုင်တဲ့ဘယ် virus ကြောင့်မဆိုဖြစ်နိုင်ပါတယ
်အေးမိခြင်းရဲ့လက္ခဏာတွေကဘာတွေလဲ
နှာစည်းခြင်းနှာရည်ယိုခြင်းလေကြောင်းနာခြင်းနှာချေခြင်းမျက်လုံးနာခြင်းမျက်လုံးအောင်ခြင်းနေလို့ထိုင်လို့မကောင်းခြင်းခေါင်းကိုက်ခြင်းလေချောင်းနာခြင်းအတန်တွေဝင်ခြင်းအတန်အောအောကြီးဖြစ်နေခြင်းဖျားနေခြင်းကိုယ်လက်ကိုက်ခဲခြင်းချောင်းဆိုးခြင်းနောက်ဆက်တွဲအနေနဲ့ထိတ်ကက်နာနဲ့နားအတွင်းယောဂပိုးဝင်ခြင်းတို့ခံစားရနိုင်ပါတယ်
။ဘာကြောင့်အေးမိတာလဲ
။ဗိုင်းရပ်စ်ယောဂပိုးကူးထားတဲ့လူတစ်ယောက်ကနှာစည်းချောင်းဆိုးလိုက်တဲ့အခါသူ့ရှူထုတ်လိုက်တဲ့လေကားတဆင့်ယောဂပိုးတွေပါလာပြီးကူးဆက်တာဖြစ်ပါတယ်။
ဘယ်လိုကုသလို့ရနိုင်လဲ
အဓိကကတော့ခန္ဓာကိုယ်ရဲ့ခုခံအာစနစ်ကိုအားကောင်းအောင်ပြုပြင်နေထိုင်တဲ့နေလံပဲဖြစ်ပါတယ်။ဘာလို့ဆိုအသက်ရှူလမ်းကြောင်းကနေတဆင့်ဝင်တဲ့ virus ပိုးတွေဟာကိုယ်ခန္ဓာရဲ့ခုခံအာစနစ်နဲ့ရင်ဆိုင်တိုက်ပွဲဝင်ကြလို့ဖြစ်ပါတယ်။အဲ့ဒီအချိန်အတွင်းမှာကိုယ်တိုင်ကကိုယ်ခံအားကောင်းအောင်နေထိုင်ဖို့အလွန်အရေးကြီးပါတယ်
။ဒါဆိုကိုယ်ခံအားကောင်းအောင်ဘယ်လိုနေထိုင်ရမလဲ
။အနားယူပါ။အရေးဝဝအိပ်ပြီးကောင်းကောင်းအနားယူပါ။ကိုယ်ခံအားကျနေတဲ့အချိန်မှာလှုပ်လှုပ်ရှားရှားပြင်းပြင်းထန်ထန်လှုပ်ရင်ကိုယ်ခံအားစနစ်ကအလုတ်ပူလို့ရပါတယ်။ရေများများတောက်ပါအနည်းဆုံးတစ်နေ့ကိုရေ2လီတာလောက်ထိတောက်ပေးနိုင်ရင်ပိုကောင်းပါတယ်
။တခြားရောဘယ်လိုကုသရမလဲ
။ဖျားနာကြိုက်ခဲတာတွေအတွက်ကတော့ပါရာစီတမောနဲ့တချို့အကြိုက်ခဲပျောက်ဆေးတွေတောက်သုံးလို့ရပါတယ်။ဆရာဝန်ညွှန်ကြားချက်အတိုင်းတောက်ဖို့အကြံပြုပါတယ်။နှာရည်ယိုနှာပိတ်တာတို့အတွက်ရေနွေးငွေ့ရှူပေးနိုင်ပါတယ်။အရန်ကြီးမပူပါစေနဲ့လို့သတိပေးပါရစေ။ဘာလို့ဆိုနှာခေါင်းထဲမှာရှိတဲ့အမေးပါးလေးတွေ၊မွှေးညင်းလေးတွေအပူလောင်မှာဆိုးလို့ပါ။ခလေးတွေမှာတော့မလုတ်ပေးပါနဲ့။အပူလောင်မှာဆိုးရင်ရလို့ပါ။ဒါအပြင်နှာခေါင်းအဆက်ချဆေးတို့လိုဆေးမျိုးတွေသုံးဆွဲပေးလို့ရပါတယ်။စားရည်နဲ့ပလုတ်ခြင်းပေးပါ။ငုံဆေးတွေငုံပေးလို့လည်းအဆင်ပြေပါတယ်။ဗီတာမင် C အားဆေးလေးတွေမျှဝဲလို့ရပါတယ်။ဒါပေမဲ့တန်ဆေးလွန်ပေးမှုလို့သတ်မှတ်ထားတဲ့ပမာဏထက်ဆရာဝန်ညွှန်ကြားတာထက်ပိုမတော့သုံးဖို့မှကြားပါရစေအေးမိတာက3-4ရက်လောက်နဲ့ပျောက်ကင်းနိုင်တယ်လို့တခါတလေမှတပတ်10ရက်လောက်ထိကြာလေးရှိပါတယ်လိုအပ်တဲ့စီးဝါးတောက်သုံးမှုတွေအတွက်ဆရာဝန်နဲ့တိုင်ပင်ပါဆရာဝန်မညွန်ကြားပဲပိုးသက်ဆေးတွေမတောက်ဖို့မှကြားပါရစေဗိုင်းရပ်စ်ပိုးကူးခံရတာဖြစ်တဲ့အတွက်ကြောင့်ဘက်တီးရီးယားကိုတတ်တဲ့ပိုးသက်ဆေးအန်တီဘိုင်ယိုတစ်တွေတောက်လို့လည်းအကျိုးမရှိပါဘူးဆေးရင်ပါပြီးနောက်တစ်ချိန်ကျဆေးမတိုးတော့တာဖြစ်သွားပါလိမ့်မယ်အကယ်၍နားနာခြင်းအောင်ခြင်းရင်ဘတ်အောင်ခြင်းအသက်ရှူရခက်ခဲခြင်းအစိမ်းရောင်ရှိတဲ့ချွဲတွေတလိပ်တွေထွက်ခြင်းပါရာစီတမောတောက်ပေမဲ့အဖျားကြီးပြီးလုံးဝမကျရင်တော့မပေါ့ဆပဲဆရာဝန်နဲ့တိုင်ပင်ပြသတင်ပါတယ
်အေးမမီရောဘယ်လိုကြိုတင်ကောက်ွေးရမလဲ
လေ့ကျင့်ခန်းပုံမှန်လုပ်ပါအာဟာရပြည့်ဝအောင်စားပါအရေးဝအောင်အိပ်ပါလက်စည်းပါတကူရည်တန်ရှင်းရေးဂရုစိုက်ပါနာချီချောင်းဆိုးရင်ပါဇက်ကိုအုပ်ထားပါတကူရီတကာရသုံးပစ္စည်းတွေကိုအမြဲပိုးတက်ပါကိုကံအားကောင်းအောင်နေထိုင်မှအအေးမိတုတ်ကွေးယောဂါတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်ဒီလောက်ဆိုအအေးမိယောဂါနဲ့ပတ်သက်ပြီးတည်တင်တည်ထိုက်တဲ့ဘဝဒုဒ္ဒတွေရရှိကြမယ်လို့မျှော်လင့်ပါတယ်အားလုံးအခုလိုမျိုးအကုန်ဆောင်အခုကာလမှာအအေးမမိအောင်ကြိုတင်ကာကွယ်ကြပါလို့ကျန်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရမှအကြံပြုထားပါတယ်ခင်ဗျာ
ဗီဒီယိုအညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုတစ်ခါမှာတော့မောင်လူမွေးရေးသားထားတဲ့တော်လန်ရေးအစီတစ်ပုဒ်ကိုနားဆင်ရဖို့ရှိပါတယ်ရန်နိုင်ကခန်းစားတင်ဆက်ပေးထားတာဖြစ်ပါတယ်အစီရဲ့အမည်ကတော့မှတ်ကြောက်တင်ခံနိုင်တဲ့လူလို့အမည်ရပါတယ်ရှင်
မကြောက်တင်ခံနိုင်တဲ့လူမောင်လုံးမွေးနေတဲ့နေရာမှာမောင်လုံးမွေးတကယ်ကိုလေးစားအတူယူရတဲ့သူတွေရှိပါတယ်ဒီလိုပုံကိုယ်တွေဟာမောင်လုံးမွေးကိုစိတ်သက်ခွန်အားပေးနေကြသူတွေလည်းဖြစ်ပါတယ်မောင်လုံးမွေးအမြင်ရောက်တတ်တဲ့စစ်ဆောင်စကန်တစ်ခုမှာ စစ်ဆောင်စခန်းအုပ်ချုပ်ရေးလုပ်ငန်းတွေပညာရေးကျန်းမာရေးအပါအဝင်ကိစ္စအဝဝကိုစွန်းစွန်းတမန်ဆောင်ရွက်နေသူတူရှိပါလေသူ့နာမည်ကဦးမြင့်ပါဦးမြင့်တို့မိသားစုဟာမိသားစုဦးရေညာပါလေ6ယောက်တောင်စားအုပ်ရှိတဲ့မိသားစုပါစစ်ဆောင်စခန်းတစ်ခုမှာလူ6ယောက်စားအုပ်ဆိုတာဘယ်လွယ်ပါမလဲဦးမြင့်ကတော့ဒီလူ6ယောက်စားအုပ်ကိုထမ်းထားရင်စစ်ဆောင်စခန်းကဘဝတူစစ်ဆောင်တွေအတွက်ရုန်းကန်ပေးနေသူဖြစ်ပါတယ်စစ်ဆောင်အုပ်ချုပ်ရေးမှာအတွင်းရေးမှုအဖြစ်တာဝန်ထမ်းဆောင်နေသူပါစစ်ဆောင်တွေအတွက်လူလန်းလာတဲ့ပစ္စည်းတွေကိုအညီမျှဖွဲ့ဝေးပေးတာစစ်ဆောင်စခန်းမှာရေတွဲတူအင်းသာဆောက်တာကအစစာသင်ကျောင်းဝင်းပေါင်းရှင်တာအဆုံးသူပါဝင်ရပါလေမိသားစုတစုကိုစံတပြေဝေးရင်စစ်ဆောင်စခန်းတစ်ခုလုံးကမိသားစုတွေကိုတိုင်တပြေဝေးပြီးရင်မိသားစုဝင်6ယောက်ရှိတဲ့ဦးမြင့်ဟာသူရတဲ့စံတပြေကိုဆွဲပြီးယောက်ျားတွေကသူ့တဲလေးကိုပြန်လာပါပဲစီတဘူးစီရရင်လဲအလုံးကိုခွဲဝေပေးပြီးတာနဲ့စီတဘူးဆွဲပြီးပြန်လာပါပဲစစ်ဆောင်စခန်းမှာဦးမြင့်တို့လောက်မိသားစုဝင်များတဲ့အိမ်တော်စုမရှိပါဘူးဒါပေမဲ့ဦးမြင့်ဟာမိသားစုဝင်များပေမဲ့တာဝန်ကိုသာအများထက်ပိုယူပြီးရပိုင်권ကိုဘာတစ်ခုမှပိုမယူတဲ့သူပါဒီတစ်ချက်နဲ့တင်ကိုဦးမြင့်ကိုလေးစားဖို့တော်တော်လုံလောက်နေပြီလို့မောင်လုံးဝေးယုံကြည်ပါတယ်စစ်ဆောင်စခန်းအတွက်အစည်းအဝေးမသွားခင်မှာဦးမြင့်ဟာလဲပေါင်းနှုတ်အငှားလိုက်ပါတယ်စစ်ဆောင်ပြည်သူတွေအတွက်ဝေချမ်းရေးမလုပ်ခင်မှာဦးမြင့်ဟာနှမ်းရိတ်အငှားလိုက်ပါလေမရပိုင်ပေါင်းထိုးအငှားလိုက်ပြီးလို့ပြန်လာရင်မောင်လူမွေးတို့နဲ့စစ်ဆောင်ကြောင်းတိုးတက်ရေးကိုဆွေးနွေးပါလေဒါရီဟာမောင်လူမွေးမြင်တွေ့ရတဲ့သူ့လှုပ်ရှားဟန်တွေပါပဲဖက်ချန်းစစ်လေးကိုကုံစင်းလုံးကြောင့်မတောက်တော့တဲ့ဦးမြင့်ဟာသတင်းစာစက်ကူနဲ့လိတ်ထားတဲ့အစီကံမပါတဲ့ဆေးပြေးလက်ကလေးကိုဖွာဖွာနေတာရိုးသားဖြောက်မှတ်မှုတွေမိကိုတူူထွက်တဲ့အထိပါပဲရိုးသားမှုဖြောက်မှတ်မှန်ကန်မှုမှာတော့စံမဲစရာကြီးလို့စစ်ဆောင်အုပ်ချုပ်ရေးမှူးကသူ့လုပ်ဖို့ကင်ဘတ်အတွက်ဂုံယူတဲ့အပြုံနဲ့မှတ်ချက်ပေးပါတယ်။ဦးမြင့်ဟာပညာရက်တယောက်မဟုတ်ပါဘူး။ဒါပေမဲ့သူ့မှာပညာရှိတယောက်ရဲ့ယူသားမှုမျိုးရှိသူပါ။ဦးမြင့်ဟာမိသားစုများတဲ့အတွက်အခြားစစ်ဆောင်တွေထက်ကိုပိုခက်ခဲပါတယ်။ဒါပေမဲ့ဘဝတူစစ်ဆောင်တွေအတွက်စေတနာကတော့ကြွယ်ဝလွန်းသူကြီးပါ။စစ်ဆောင်စခန်းမှာခက်ခက်ခဲခဲရုန်းကန်ကြရတော့တချို့ကိစ္စတွေမှာစိတ်မရှိကြပြောကြဆိုကြတဲ့ကိစ္စတွေရှိပါတယ်။ဒါတွေကိုလည်းတီးခန့်ချင်းတရားနယ်ပဲကြော်လွှားနေနိုင်သူဖြစ်ပါလေစစ်ဆောင်တွေအတွက်လူရည်စင်းပေးရတာတွေပစ္စည်းကင်တွေဝေငှရတာတွေစစ်ဆောင်မှာရေတွင်းတူးဖို့အိမ်သာလုပ်ဖို့ငွေကိုယာယီကန်ရတာတွေစတာတွေဟာဥမြင့်ကိုမှတ်ကြောက်တင်ပင်းနေစေဖြစ်ပါလေဥမြင့်ဟာမှတ်ကြောက်တင်ခံနိုင်တဲ့လူစားမျိုးပါဒါကြောင့်လဲစစ်ဆောင်စခန်းကပြည်သူအားလုံးနှိပါဟာသူ့ကိုယုံကြည်ကြတယ်အားကိုးကြပါလေစစ်ဆောင်စခန်းတွေမှာမှဥမြင့်လိုပုံကိုယ်တွေလိုအပ်တာမဟုတ်ပါဘူးကျေးရွာတွေမှာလည်းဥမြင့်တွေလိုနေတယ်တိုက်နယ်တွေမှာလည်းဥမြင့်တွေလိုနေတယ်မြို့နယ်မှာလည်းဥမြင့်တွေလိုနေတယ်တော်လရင်တဲ့အုပ်ချုပ်ရေးမှာဥမြင့်တွေဟာအလိုအဆုံးဖြစ်မယ်လို့ထင်ပါတယ်ပြည်သူတွေဟာကိုနီးဆယ်ရာကတောင်းရှိသူတွေကိုမှတ်ကြောက်တင်ကြည့်နေကြသူတွေပဲဖြစ်ပါတယ်ဘယ်နေရာမှာဘာပဲလှုပ်လှုပ်ရိုးသားမှုမှတ်ကြောက်အတင်းခံနိုင်ဖို့ကပထမအရေးကြီးဆုံးလို့မောင်လုံးမွေးလေးလေးနက်နက်ယုံကြည်ပါတယ်အခုလိုကြက်တဲတဲ့ကာလာကြီးမှာနေရဒေတာတိုင်းဥမြင့်တွေများများထွန်းကားပါစေလို့မောင်လူမွေးဆန္ဒပြုလိုက်ပါတယ်ခင်ဗျာမောင်လူမွေ
ဗီဒီယိုအညီဒီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တော်လရေးတက်ဂီတာမှာတော့မင်းကိုနိုင်ရေးသားထားတဲ့မြတ်သောအေယာရီလို့မြင်ရတဲ့ဒီချင်းကိုနားဆင်ရမှာဖြစ်ပါတယ်။ဆောအောင် Grace ဦးနဲ့တယောဖိုးဆန်တို့ကတီးဆိုပေးထားတာဖြစ်ပါတယ်ရှင်။
တာစီများစွာကြောကပြတ်ခဲ့သည်အချိုးခွေတစ်ခုမှနောက်ကြောင်းနေရမလား
ဒီခေစီဒီတီဒီဒီတီဒီ
ဒါတတတွေအချိန်ချိန်မှုခဲ့တယ်ရရဲဘမမရွေတဲ့ရက်တီက
ဒီမြေရှိရဲ့အသင်ရှိသည်အသင်ရှိသည်ခရီးဆောင်မရောက်ရောက်နေငယ်တော
့လာတော့ဧရာဝတီချစ်တော့ဧရာဝတီတို့အသွေးသားတဲ့စီမြေကြီးအရာဝတီ
မြေကြီးတပ်ပေါ်ရင်နာကြည့်ခဲ့သည
်
ထင်သာမဝမှညမရမလား
ဒေခီစင်အသင်တည်သည်အသင်တည်
จะได้ด้วยชินทันปีเกดีเ
อ
ราตะเวนซาละมาเลยสิปีอ่ะมะล่ะ
ดีเยชิเยอะเตชิดีเตชิดีดูทอกะอัญญะมะคันเกดอ
ရေဒီယို NUG ရဲ့သတင်းရှင်မိဘပြည်သူများရှင်ကျမတို့ရေဒီယို NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတို့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်။လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီးရေဒီယို NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radioNUG.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစစ်မပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။ အရေးတော်ပုံအောင်ရမည်